ဒီမှာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အိန္ဒိယမထွက်ဖို့အမိန့်ထုတ်ထားတဲ့အချိန်မှာဘယ်လိုလူတွေကိုကူညီပေးဖို့အစိုးရကပြင်ဆင်ထားရမှာဘယ်လိုလူတွေကိုကူညီပေးဖို့လိုအပ်နေတယ်လဲဆိုတာကိုပြောပြပါမယ်။ဒီမှာအိန္ဒိယနာထောမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်လာပိုင်းအတွင်းမှာပဲတည်ဆုံးသူ200ကျော်နဲ့ကူးစက်သူ1000လောက်ဒေါ်လာရာကရန်ကုန်တိုင်းတစ်ခုလုံးနီးပါး ဒီလိုမျိုးလာပြီးအလုံးလုံးနေသူတွေလို့ရန်ကုန်မှာရှိတဲ့သူတချို့ကအထောက်အပံ့မရတာတွေလည်းရှိပါတယ်။ရခိုင်ပြည်နယ်ကလာပြီးရန်ကုန်မှာဆက်ချုပ်လုပ်ငန်းလုပ်တဲ့မအီအီမှုံကသူတွေ့ကြုံနေရတဲ့အခက်အခဲတွေကိုအခုလိုပြောပြပါရစေ။
ဒီတိုင်းပဲထိုင်နေရတယ်ဘာလို့မှမရှိတာမိုက်ကအစချုပ်တဲ့သူကတော့တချုပ်တဲ့သူကအကောင်မွေးလမ်းတပင်းသွားမဲ့ကောင်နဲ့နေရရင်ရှိတယ်မှာခါကျမှချုပ်ရတာဆိုတော့အခုဘယ်နေရာကလည်းမသွားဘူးဘယ်မှလည်းနေရတော့ဒါမှလည်းမလုံအောင်မိုက်တော့အဲ့မှာတလားတလားအင်းလက်ပါနဲ့သွားတာနဲ့တောက်တာနဲ့မရှိသေးတာပေါက်သွားရောက်သွားတော့လေရှိတာလည်းမရှိတော့ဘူးအဲ့ဒီရောဂါဖြစ်ပြီဆိုတော့ကသူများဒီမှာဒိတ်တိုင်တော
န်းလာတဲ့တူပဲဆိုတော့အိမ်ထောင်စုကမရှိဘူးလေအိမ်ထားနေတာဆိုတော့အဲ့လိုကြောင့်ဒီလောက်မသိပါဘူးမနေ့ရက်အိမ်ပိုင်းတချို့တက်ဝဲတွေတင်လာတော့အိမ်ပိုင်းရှိတဲ့တူပဲရတယ်အိမ်ထားတွေမရဘူးကြွားလာပဲအခုမဟုတ်တခုတော့ဖြစ်ချင်းနေနေတာဘူးဟောရင်တက်ဆံနေမဟုတ်ရင်လုံးပေးပေါ့
ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲလိုအပ်ရင်အကူအညီပေးဖို့ဆိုပြီးမကြသီးခင်ကစစီရင်ကောက်ယူတာတွေလည်းရှိပါတယ်။သမရယုံပြောက်ခွင့်ရဦးစော်ထေကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအိမ်မာနေဖို့အမိန့်ထုတ်ထားချိန်မှာလိုအပ်ရင်အထောက်အပံ့တွေပေးနိုင်အောင်ကြိုတင်ပြင်ဆင်ထားတာဖြစ်ကြောင်းအွန်လိုင်းကနေပြောဆိုထားပါတယ်။ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အဆက်အသွယ်တွေထက်တောက်ထားရတဲ့နောက်ဆုံးအခြေအနေရောက်လာရင်အခက်အခဲမရှိအောင်ကြိုတင်ပြင်ဆင်ထားတာလို့လည်းသတင်းထောက်တွေကိုပြောဆိုထားပါတယ်။စီဝါရေးပညာရှင်ဒေါက်တာဇော်ဦးကတော့အစိုးရကကက်ယောဂါကာလအကူအညီပေးနေရမှာလိုအပ်တဲ့သူတွေကိုသာထိရောက်အောင်ထောက်ပံ့နိုင်ဖို့အရေးကြီးတယ်လို့သုံးသပ်ပါတယ်
။ခုချိန်ရတဲ့ဦးစားပေးကိုပုံပြီးသတ်မှတ်ဆောင်ရဲ့ပူပါတာဟိုအရေးကြီးပါတယ်။အဲတော့ကျွန်တော်တို့ဒီဟာနဲ့နိုင်ငံတကာဒီဟိုဆင်းမှုရှော့ချရေးရှိချရမှာဒီခုလိုမျိုးကိုဗစ်ကာလမှာဖြစ်ဖြစ်သူတို့ပြောတာတော့ targeted ပေါ့နော်။ targeted ဆိုတာကကိုဘယ်သူတွေကိုထိထိရောက်ရောက်ကူပေးခြင်းအဒီရကူပေးတဲ့သူတွေကိုကိုကပို့ပြီးတော့ဦးစားပေးသတ်မှတ်ပြီးတော့သူတို့စီကိုအများဆုံးနဲ့အခုချိန်မှာတော့ရောဂါကူးစက်မှုအသက်သာဆုံးပေါ့နော်ဟိုပေးနိုင်တယ်ဒါအခုကာလမှာဒါကအောင်မြင်တယ်လို့ပြောအောင်မြင်နိုင်တဲ့ဟိုဟိုဘောမဟာပြောပါပေါ့နော်အဲ့တော့ဟိုတခြားမဟုတ်ပဲလေအားလုံးကသိကြီးပြောမယ်ပေးရမယ်ဆိုရင်နံပါတ်၁ဟိုရတဲ့ဟိုပေးရတဲ့ဟိုပမာဏကလည်းနေတော့အားလုံးနဲ့ကြေးကြီးဘလူဝါပေါ့နော်ကျွန်တော်တို့ရန်ကုန်မြို့မှာလူ9000ဆုံးကိုပေးရရှင်တော့တယောက်ကိုတစ်ချက်ပေးရတော့အဲဒီမှာလူ9000လောက်ကိုပဲကျွန်တော်တို့ချာချာဟိုဦးစားပေးသတ်မှတ်ပြီးအာလုပ်တော့ပဲရှင်တော့တယောက်ကိုဟိုဘာလောက်ရှင်1000လောက်ထိရပါမယ်ဆိုရင်ရှိကြတာပေါ့နော်အဲ့တော့ဟိုပြောရရင်တော့အဲ့ဒီချူတော့ကြည့်မယ်ရှင်ဒူးချင်တာ3ယောက်ကိုပို့ပေးကြည့်ရပါပေါ့နော်အဲ့တော့အများကြီးကိုတကယ်ကြီးအကုန်လုံးပေးလိုက်ပြီဆိုရင်ဟာတော့ဟိုတကယ်စီစနာလို့တစ်ခါကပြောလို့ရတယ်လေတကယ်ကဝေဒနာဖြစ်သွားဖို့ပုံများနေတော့ရ
ရန်ကုန်တိုင်းတွင်ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်မားလာတဲ့အတွက်ကူးစက်မှုတွေကိုကာကွယ်ဖို့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိကိုနေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပြီးမဖြစ်မနေလုပ်ငန်းတချို့မှာလောက်ကင်နေသူတွေကိုသာတွာလာခွင့်ပြုထားပါတယ်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်သေဆုံးသူ282ယောက်နဲ့ကူးစက်သူ12000ကျော်ရှိနေပါတယ်ရှင်။ကျမအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။